အမေရိကန်ပြည်ထောင်စုရဲ့ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌလေတပ်ဗိုလ်ချုပ်ဂျီစီကျူဘရောင်းကိုသမ္မတဒေါ်နယ်ထရန့်ကတောက်ကြနေကယာရုကရုတ်တရက်ဖယ်ရှားလိုက်ပါတယ်။လေတပ်ဗိုလ်ချုပ်ဂျီစီကျူဘရောင်းဟာအများလေးစားခံရတဲ့အကြီးအကဲတစ်ယောက်ဖြစ်တယ်လို့အမေရိကန်စစ်တပ်သမိုင်းမှာအာရှအာဖရိကနယ်ပွားအမေရိကန်အနေနဲ့ဒုတိယမြောက်ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌအဖြစ်ယာရုရယူခဲ့သူဖြစ်ပါတယ်စစ်တပ်ထဲမှာမတူကွဲပြားမှုနဲ့အားလုံးတန်းတူပါဝင်မှုကိုအားပေးခဲ့တဲ့အကြီးအကဲတစ်ယောက်ဖြစ်ပါတယ်သူ့ကိုယာရုကနေသမ္မတကတောက်ချနေကရုတ်တရက်ဖိရှားလိုက်တဲ့ပေါ်ပင်ဒဂိုစစ်ဌာနချုပ်မှလည်းတုန်လှုပ်စရာဖြစ်ခဲ့ပါတယ်တိုက်ခိုက်ရေးလေတရဲဘွားကနေလေတပ်ဦးစီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးစီဂျူဘရောင်းကိုပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌတာဝန်ပေးဖို့အရင်သမ္မတဂျိုးဘိုင်ဒန်ကရွေးချယ်ခဲ့တာဖြစ်ပါတယ်ဒီတာဝန်ကိုသူယူခဲ့တဲ့16လအတွင်းယူကရိန်းစစ်ပွဲအရှိအလက်ပိုင်းမှာကျင်းပလာတဲ့ပဋိပက္ခတွေကိုသူကြီးကြပ်ကုတ်ခဲ့ရပါတယ်ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌတာဝန်အပအဝင်နိုင်ငံအတွက်နေပေါင်း40ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးစီဂျူဘရောင်းကိုကျေးဇူးတင်ပါတယ်လို့သမ္မတထရန့်ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်သူနေရာအစားထိုးဖို့လေတပ်ဗိုလ်ချုပ်ကြီးဒန်ခိန်းကိုရွေးချယ်ရတာတယ်လို့သမ္မတထရန့်ကထုတ်ပြန်ထားပါတယ်